ကဗတ်တလွန်ငတ်မမှုတိုက်ဖြတ်ရေးမှာရှုံးနေနေကြောင်းကဗတ်ဆာနတ်ရိတ်ခါနေမှာပဲကုလသမဂ္ဂကသတိပေးလိုက်ပြီးကဗတ်ဘော်ကအခုအညီအလို့အဆုံးသူတွေအတွက်ဆာနတ်ရိတ်ခါလုံခြုံရေးတိုးတက်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဂျီနီဘာကနေ48လိုင်းသတင်းဆောင်ပါပေးပို့ထားပါတယ်ရှင်။ဒေသအလိုက်ဆာနတ်ရိတ်ခါစနစ်တွေခိုင်မာအားကောင်းရေးအတွက်ထိထိရောက်ရောက်အရေးယူလှုံ့ဆော်ဖို့နဲ့ရင်းနှီးမြှုပ်နှံကြဖို့အောက်တိုဘာလ16ရက်နေ့ကမ္ဘာဆန္ဒရိတ်ခါနေ့အတွက်ပြောတဲ့မင်ကုမာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းပါတယ်။ကမ္ဘာတဝန်းလူပေါင်းသန်း900နီးပါးဆန္ဒရိတ်ခါမလုံလောက်မှုနဲ့ကြုံတွေ့နေရချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့ပြောဆိုချက်ထွက်လာပါတယ်။ကမ္ဘာတဝန်းမှာပြည်ပခန့်တွေနေရစွန်ခွာထွက်ပြေးရမှုရာသီဥတုပြောင်းလဲမှုကိုဗစ် -19 ကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေကြောင့်ငတ်မမှုပြဿနာကြီးထွားလာနေကြောင်းကုလသမဂ္ဂကသတိပေးပါတယ်။ထိခိုက်သက်ရောက်နိုင်ခြင်းအများဆုံးသူတွေထဲမှာဒုက္ခသည်တွေ၊နောက်နိုင်ငံတွင်ပြည်ပခန့်တွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူတွေလည်းပါဝင်ကြောင်းပြောပါတယ်။2030ပြည်နှစ်အရောက်မှာကမ္ဘာမှာငတ်မမှုပပျောက်ရေးကုလသမဂ္ဂရဲ့ရည်မှန်းချက်ကတော့ပြည့်မီမဲ့အလားအလာမရှိဘူးဆိုတာကိုလည်းကုလသမဂ္ဂကလက်ခံထားပါတယ်။ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းလောက်ဖြစ်တဲ့လူပေါင်းတန်း3000ဟာကျန်းမာရေးနဲ့ညီညွတ်အောင်မစားနိုင်ဖြစ်နေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကပြောပါတယ်။ဒါကြောင့်လဲကမ္ဘာတလောမှာအာဟာရချို့တက်မှုနဲ့အဝလွန်မှုပုံစံမျိုးတွေနဲ့အာဟာရမပြည့်ဝမှုတဟုန်တိုးများလာစေကြောင်းသူကပြောပါတယ်။
The pandemic has left an additional 140 million people.
ကပေးယောဂါကြောင့်နောက်ထပ်လူပေါင်းတန်း140လောက်ဟာလိုအပ်တဲ့ဆန္ဒရိတ်ခါမရနိုင်ပါဘူး။တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့အစားအသောက်ထုတ်လုပ်မှုစားတောက်မှုနဲ့စွန့်ပစ်မှုတွေကြောင့်လည်းကမ္ဘာကြီးအတွက်ဆုံးရှုံးမှုတွေများစေပါတယ်။ကျွန်တော်တို့ရဲ့သဘာဝအရင်းအမြစ်တွေရာသီဥတုနဲ့သဘာဝပတ်ဝန်းကျင်အပေါ်မှာလည်းပီအာပေးမှုဖြစ်စေပြီးတစ်နှစ်ကိုဒေါ်လာထရီလီယံနဲ့ချီကုန်ကြစေပါတယ
်။ World Food Day ကမ္ဘာဆန္ဒရိတ်ခါနေ့ဟာဆိုရင်ကုလသမဂ္ဂရဲ့ဆန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကို1945ခုနှစ်အောက်တိုဘာလ16ရက်နေ့ကကနေဒါနိုင်ငံကွီဘက်မြို့မှာစတင်ဖွဲ့စည်းခဲ့တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြစ်ပါတယ်။ကမ္ဘာတဝန်းကနိုင်ငံ150ကျော်တို့မှကမ္ဘာဆန္ဒရိတ်ခါနေ့အထူးအခမ်းအနားတွေပြုလုပ်ကြောင်း FAO ရဲ့အစည်းအဝေးဆိုင်ရာအကြီးအကဲတာဝန်ရှိသူပက်ထရစ်ဂျက်ကဆန်ကပြောပါတယ်ဒီနေ့အတွက်အဓိကအကြောင်းအရာကတော့လူသားတိုင်းအတွက်လက်လန်းမီပြီးအာဟာရပြည့်ဝတဲ့ဆန့်နဲ့ရိတ်ခါရရှိရေးအတွက်စိုက်ပျိုးရေးရိတ်ခါစနစ်တွေကိုအသွင်ပြောင်းရေးဖြစ်တယ်လို့သူကပြောပါတယ
် With an ever growing population expected to reach 10 billion by 2050
စစ်စမ်းပြလူရေတိုးလာတဲ့အတွက်2050ပြည့်နှစ်ရောက်မှာလူရေ7 billion အထိရောက်မယ်လို့ခန့်မှန်းထားပြီးကျွန်တော်အနေနဲ့ကမ္ဘာကြီးကိုကျွေးမွေးနဲ့ကမ္ဘာကြီးကိုဆောက်ရှောက်ဖို့လိုအပ်ပါတယ်ဒါဆိုရင်အရေးပေါ်အခြေအနေတွေကိုတုံ့ပြန်ကန့်တွယ်မှုတွေမဟုတ်တော့ပါဘူးရေရှည်တည်တဲ့ခိုင်မာရေးတွေတည်ဆောက်ဖို့ဖြစ်ပြီးကျွန်တော်တို့ရဲ့စားနပ်ရိက္ခာထုတ်လုပ်မှုနဲ့စားသုံးမှုပုံစံပြောင်းလဲဖြစ်ပါတယ
်ရာသီဥတုပြောင်းလဲမှုနဲ့တခြားသောဒဏ်တွေနဲ့ပိုပြီးအလိုက်တင်ပြောင်းလဲနိုင်မဲ့စိုက်ပျိုးရေးစနစ်တွေကိုပြောင်းလဲရေးတွတ်တန်အောင်လုပ်ကြဖို့လဲကမ္ဘာဆန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကအကြံပြုထားပါတယ်ရှင်